ရဲ့အတုံးစိမ်မြင့်တင်ပေးဖို့ဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြတဲ့တက္ကသိုလ်ကျောင်းသူကျောင်းသားအယောက်40ကျော်ကိုကျောင်းကထုတ်ပယ်လိုက်တာဟာအယတအစိုးရရဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကပြောပါတယ်။ပညာရေးအတုံးစိမ်မြင့်တင်ပေးရေးအပါအဝင်ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆန္ဒထုတ်ဖော်ခဲ့ကြတဲ့ရုံးကတောင်းဆိုချက်17ချက်ကိုပါအစိုးရလွှတ်တော်အနေနဲ့အမြန်ဆုံးအကောင်အထည်ဖော်ပေးဖို့ဆက်လက်ဆန္ဒထုတ်ဖော်သွားကြမယ်လို့လည်းဆန္ဒပြကျောင်းသားတွေကပြောပါတယ်။ဒီလိုကျောင်းသားတွေကိုကျောင်းထုတ်ပေးရဟာဒီမိုကရေစီစံနှုန်းနဲ့ဆန့်ကျင်နေတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်စတဲ့မြန်မာပြည်ပညာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကလည်းသဘောထားအတူတူကြီးညာချက်ထုတ်ပြန်ကြပါတယ်။အသေးစိတ်မဆူမုံကပြောပြထားပါတယ်
။ဟုတ်ပါတယ်။ပညာရေးတုံးစိတ်တွန်းမြင့်ပေးဖို့အတွက်မန္တလေးတိုင်းရတနာဘုံတက္ကသိုလ်မှာရတနာဘုံတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတော့ January 22ရက်နေ့ကစတင်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီတောင်းဆိုချက်ကိုတခြားပြည်နယ်နဲ့တိုင်းတွေကကျောင်းသားတွေကလည်းထောက်ခံဆန္ဒပြခဲ့ကြပါတယ်။ January 25ရက်နေ့မနက်ပိုင်းမှာတော့ရတနာဘုံဆန္ဒပြကျောင်းသားတွေကိုမန္တလေးတိုင်းဆိုရဖွဲ့ကထိန်းသိမ်းပြီးမိဘလက်ထံပြန်အပ်နှံခဲ့ပြီးတဲ့နောက် January 26ရက်နေ့ကနေစလို့ရတနာဘုံရမဲသိမ်းမိထီလာမိုးညင်းစတဲ့တက္ကသိုလ်ကျောင်းတွေကဆန္ဒပြကျောင်းသူကျောင်းသားတွေကိုဇက်တိုက်ဆိုသလိုကျောင်းကနေပြီးတော့2019-2018ပညာသင်နှစ်မှာသင်ကြားခွင့်ကိုရပ်ဆဲလိုက်တာဟာဒီကနေ့အထိဆိုရင်တော့အယောက်40ကျော်သွားပြီဖြစ်ပါတယ်။အခုလိုမျိုးကျောင်းသားတွေကိုဇက်တိုက်ဆိုသလိုကျောင်းအာဏာပိုင်တွေဘက်ကထုတ်ပယ်နေတာဟာပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့အယက်သားအစိုးရရဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုကိုကောင်းထက်ကျော်ကပြောဆိုလိုက်ပါတယ
်။ကျွန်တော်ကြားရတာကတော့အကုန်လုံးဒီဘက်ကိုထုတ်မယ်လို့ကျွန်တော်တို့သိထားတယ်။အခုချိန်ကြီးတော့ကျွန်တော်တို့ကတဖွဲတဖွဲတဖွဲဖွဲနဲ့ထုတ်နေတာအခုအယောက်40ဒီဖြစ်သွားပြီတော့ညအခုကသူကဖမ်းတော့မဖမ်းဘူးဒါပေမဲ့ကြောင်းထုတ်လိုက်တာကအဲ့ဒီကြောင်းသားတွေရဲ့ဘဝကိုတပ်လိုက်တာပဲလို့ကျွန်တော်ကအဲ့လိုပဲထင်နေတာ။နောက်အဲ့တော့အခုသူတို့ထုတ်တဲ့ကြောင်းကြီးကနေရောကျွန်တော်ကြောင်းသားတို့အခုရွှေရှုတော့ကပဲကြည့်ကြည့်အမိုးကြီးဆန်းကြီးဆန်းညောနဲ့ဒီနဲ့ပဲတိုင်းတာတိုင်းတာတိုက်နေရတာလို့ကျွန်တော်ကြည့်တဲ့အခါကျတော့အမိုးကြီးဆန်းကြီးဆန်းညောနေနေလဲသိဝမှုမရှိဘူး။ကြောင်းသားတို့အခုရွှေရှုတော့ကကြည့်လဲဘလို့မှပြည်စုံနဲ့ဒါတိကျနေမဟုတ်ပါဘူး။အဲ့တော့ဒီစည်းကမ်းကိုကျွန်တော်တို့လက်သင့်ခံလို့မရဘူး။အဲ့ဒီစည်းကမ်းကိုဘာကြောင့်ရှိရလဲဆိုတဲ့အခါမှာဆရာနာရှင်ဆိုတာဆက်ဆက်လာ။နော်သူတို့ရဲ့ဆရာနာရှင်ဆိုနေတည်မြဲမှုအတွက်ဒါဟာကျောင်းသားလူချောင်းမှုကိုနော်သူတို့ကချိုးနှိမ်မှုအတွက်ထုတ်ထားတဲ့ကျောင်းစည်းကမ်းကိုယူဆတယ်။အဲ့ဒီစည်းကမ်းကိုပဲဓမ္မကျက်တဲ့အစိုးရလိုအမိခံနဲ့ဟောဒီ NND အစိုးရကဆက်အသုံးပြုပြီးအခုလိုထုတ်နေတာဆရာနာရှင်ရဲ့လက်ဆုံးလုပ်ပြီးတဲ့လုပ်တယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်။
အခုလိုမျိုးကျောင်းသားတွေဆန္ဒထုတ်ဖော်လို့ကျောင်းကထုတ်ပယ်တာဟာဒီမိုကရေစီရဲ့အလေးအထားဒီမိုကရေစီစံနှုန်းနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်တဲ့အာဏာရှင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့လုပ်ရအတိုင်းပဲလို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကလည်းကြေညာချက်ထုတ်ပါတယ်။ကျောင်းသားတွေဂုဏ်သိက္ခာရှိရှိအမြန်ဆုံးကျောင်းပြန်တက်ခွင့်ပေးဖို့တောင်းဆိုတဲ့သဘောထားနဲ့ပတ်သက်ပြီး NNER ကပညာရေးသုတေသနနဲ့မူဝါဒရေးရာမှုမတူတူမှာကအခုလိုပြောပါတယ
်။လူထုတင်မြှောက်ထားတဲ့အစိုးရဒါကိုနဲ့ဒီမိုကရေစီအလိုင်းကြောင်းတစ်ချောင်းလုံးမှာအတူလက်တွဲခဲ့တဲ့သူတွေကအစိုးရဖြစ်လာတာပေါ့နော်ဆိုတော့အဲ့ဒီလူမျိုးကလာမှာဆိုကျွန်တော်တို့ဒါမျိုးတွေလုံးဝမရှိတော့ဘူးလို့မျှော်လင့်ထားတာပေါ့နော်အယိုးယိုးလေးပဲအရင်တွေ့ရင်လေအဲ့တော့တကယ်လို့ကိုအစိုးရမဖြစ်ခင်ကာလမှာတော့ဒီလိုဖိနှိပ်ချုပ်ချယ်ပြီးတော့ပေါ့နော်ချိန်ချောက်တဲ့ဥပဒေတွေကိုဒီတက်လာတဲ့အစိုးရဒီဒါမှမတရားတဲ့ဥပဒေတွေပုံမှန်တွေစီကံစီမင်းတွေကိုဖျက်သိမ်းပေးနိုင်တဲ့အခွင့်အာဏာကိုသူတို့ရသွားပြီဆိုပြီးတော့ကျွန်မတို့အဲဟိုမျှော်လင့်ထားတာပေါ့ဒါပေမဲ့လက်တွေ့မှာတော့အဲ့ဒါကိုဆက်ကျင့်သုံးတဲ့အစိုးရပဲသွားဖြစ်နေတော့အမတို့တော်တော်လေးနားမလည်နိုင်အောင်လည်းဖြစ်တယ်စိတ်လည်းပြင့်မြဲပေါ့နော်သူတို့ဒီကျောင်းသားကိစ္စမှာအရင်ထင်ရှားသွားတယ်ပေါ့နော်တက်လာတဲ့အစိုးရတိုင်းကကျောင်းသားဆိုတာကချစ်ခင်လေးရှိစုစင်တဲ့အစိုးရနဲ့ကျောင်းသားကိုရန်သူတစ်ဖွဲ့ဆက်ဆံတယ်ဆိုတဲ့အယူဆကလည်းမရှိသင့်ဘူးထင်တယ်ဟောဒီလိုမျိုးလေတိုင်းနိုင်ငံကြီးအဲ့ဒီကြောင်းတဲ့ကာလတွေမှာလေ
ကျောင်းသားတွေအနေနဲ့ကတော့သူတို့အဓိကတောင်းဆိုတဲ့ပညာရေးအသုံးစရာမြင့်တင်ပေးရေးအပါအဝင်ဦးသိန်းစိန်ဆိုရလက်ထက်တုန်းကငြင်းညံ့စွာခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆန္ဒထုတ်ဖော်ခဲ့ကြတော့ကတောင်းဆိုချက်17ချက်ကိုလည်းတပါးတည်းတောင်းဆိုသွားကြမှာဖြစ်တယ်လို့ဘကသကျောင်းသားကိုကောင်းထက်ကျော်ကပြောပါတယ
်ဒီပညာရေးတောင်းဆိုမှုတစ်ခုပဲရတော့ဒီပြဿနာကိုပြည်နယ်နိုင်ငံမှာမဟုတ်ဘူးဒါဟာအရင်းမှန်ပြဿနာမဟုတ်ဘူးအရင်းမှန်ပြဿနာကတော့ကျွန်တော်တို့သမိတ်မောက်ခဲ့တဲ့ဓမ္မကြီးပညာရေးသမိတ်စစ်ကြောင်းကတောင်းဆိုခဲ့တဲ့ဆက်တစ်ဆက်ဖြည့်ချင်းမှလာရင်ဒါအရင်းမှန်ပြဿနာဖြစ်တယ်ဒီဆက်တစ်ဆက်ကိုဖြည့်ချင်းမှလာရင်ဒီကျောင်းသားတိုက်ပွဲတွေကျောင်းသားလှုပ်ရှားမှုတွေမှုတွေကနောက်နောက်မပေါ်ပေါက်နဲ့အကောင်းဆုံးနည်းနာလည်းဖြစ်တယ်အဲကြောင့်ကျွန်တော်တို့ဓမ္မကြီးပညာရေးတောင်းဆိုတဲ့ဆက်ရက်ကိုအစိုးရအနေနဲ့ဖြည့်ချင်းလေးပါလို့ကျွန်တော်တို့တောင်းဆိုရတာဖြစ်ပါတယ်။
ကျောင်းသားတွေကိုကြောင်းထုတ်တာဟာအကြောက်တရားဖြစ်အောင်တံပြန်ဖိနှိပ်အရေးယူမှုတည်းဖြစ်ပြီးဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးပုံရိပ်ကိုထိခိုက်စေနိုင်တာကြောင့်ပညာရေးဝန်ကြီးဌာနအစိုးရပညာဦးစီးဌာနတို့အနေနဲ့ကျောင်းထုတ်ခံကျောင်းသားတွေကျောင်းပြန်တက်ခွင့်ရဖို့အမြန်ဆုံးဖြည့်ရှင်ဆောင်ရွက်ပေးဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်က
ตัวเราจริงๆจะทบทวนมาเลยเพื่อจะดูกระทั่งอุตุดากาเลยเจ้าหน้าที่ยังยังส่งไปเลยสิจิมาเลยลูกคุณลูกเปล่าเลยลูกเราจะพิจารณาว่ามันจะรู้ข้าวลงสินเดียวเนาะเจ้าเปลี่ยนมาทำดีได้บ่เนาะแล้วส่วนสินเดียวมาบ่แล้วดีกว่าเด็กเล็กสมุยสินเดียวเนาะหัวก็เจ้าหน้าที่เนาะนั่นเป็น
สิ่งที่ไม่มีอยู่ไปจนเราช้ามาบ่เนาะคุณเชนที่การเจ้าหน้าจังหวัดเราลีเซจูแต่ท้องสกุลท้องเศรษฐีปีนี้เต็มที่มาสาธุไปเจ้าเจ้าหน้าจารีกูจะได้สุดลูกป้ามาข้าเจ้าเอกูจะเต็มที่ฐานะมุกาป้ามาข้าเจ้าฐานะมุกเจ้าดีอาลุสิกูเจ้าหน้าจารีจะได้ปีปูนีรับเชื่อไปเช่น